ဒီကိုင်းပြင်းနဲ့ရေတိတ်တောင်မြို့နယ်ဒုံပိုက်နယ်ခြားဆောက်ရေစခန်းကိုဒီကနေ့မနေ့ပိုင်းမှာအေးဖက်ကဝင်ရောက်တိုက်ခိုက်တာကြောင့်တိရခန့်တွေတင်းရှောင်လျားတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါရေတိတ်တောင်မြို့နယ်ကဒုံပိုက်နယ်ခြားဆောက်ရေစခန်းကိုဒီမနေ့မှာအေးရေခိုင်လက်နက်ကန်ဖွဲ့ကဝင်ရောက်တိုက်ခိုက်တာလို့
သမရပြောခွေရဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်ဒီနေ့မနေ့ကျွန်တော်99ရွယ်လောက်မှာအခုမော်ဒေသမှာရှိတဲ့ဒုံပိုက်ရဲတင်းစခန်းမြို့နယ်ကတော့ရေတိတောင်မြို့နယ်မှာပါမယ်ဒုံပိုက်ရဲတင်းစခန်းကိုအေးကျမ်းပတ်တောင်ရံတွေကျွန်တော်လာရောက်ပြခတ်ခဲ့တာရှိတယ်အဲဘွဲ့တော့ဆယ်မိနစ်59နှစ်လောက်ဖြစ်ပြောကြဒီရှေ့ဘက်ကိုအေးကျမ်းပတ်တောင်ရံတွေဖွဲ့ထောက်ခါထပ်ပြီးသွားတယ်အဲကျွန
လို့ဆိုပါတယ
်မနေ့9နာရီစစ်တုံးလောက်မှာထိတာဆိုတော့ရသားတွေကြောက်ပြီးတော့အကုန်လုံးမင်းကရဆင်းရဲရှိရပြေးဆောင်နေတာပေါ့အောင်မလိုက်ရဆံမဲ့ရစစ်တပ်ကလည်းသွားတဲ့သူသွားပါတယ်အင်ဂျီတို့လူတွေတို့မထိပါဘူးရသားတွေအတွက
်ဒီပြေးခတ်တိုက်ခတ်မှုတွင်ရဲစခန်းဘက်ထိခိုက်မှုအခြေအနေကိုတော့မသိရသလိုရဲစခန်းဘက်ကိုသွားလာတဲ့လူတွေလည်းမရှိဘူးလို့သူကဆိုပါတယ်တိရခာမြူရာလို့တော့ကိုစလေဥခေမောင်လက်ကတော့ဒီတိုက်ခိုက်မှုတွင်ထိခိုက်မှုအခြေအနေရှိနိုင်တယ်လို့ဆိုပါတယ
်လူနာတင်ကားကစီတော့ရောက်ရောက်လာတယ်ဖြတ်သွားတယ်လို့ကြားတယ်အဲ့ဒီအမေမော်ကတစ်စစ်တွေပဲပေါ့တစ်ခါတော့ကြားမတော်ဘူးထင်တယ
်ရခိုင်လက်နက်ကန်အေအဖွဲ့ပြောခွေရခိုင်ဒုက္ခကတော့ဒုံးပိုက်နယ်ချဆောက်ရဲစခန်းတိုက်ခိုက်ခံရတဲ့ဖြစ်စဉ်အခြေအနေကိုမသိရသေးဘူးလို့ဆိုပါတယ်ပြေကရမေလ၂ရက်နေ့ကလည်းဒုံပတ်ကျေးရွာနေမှာနေချဆောက်ရဲသားဖွဲ့ဝင်တချို့နဲ့အေအေတို့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့နေချဆောက်ရဲသားဖွဲ့ဝင်တို့တန်ရန်ရရှိသွားခဲ့ပါတယ်မေလ၂၉ရက်နေ့ကလည်းရတိတ်တောင်မြို့နယ်ကတဆင်းမြိုင်နေချဆောက်ကင်းစကန်းကိုအင်အား၁၀၀လောက်ရှိတဲ့ရခိုင်လက်နက်ကန်အေအေဖွဲ့ကနေဝင်ရောက်တိုက်ခတ်ခဲ့ပြီးရဲသားဖွဲ့ဝင်၆ဦးနဲ့မိသားစုဝင်၃ဦးကိုဖမ်းဆီးသွားခဲ့ပါတယ်ဒီတိုက်ခတ်မှုမှာရဲသားဖွဲ့ဝင်အနည်းဆုံး၄ဦးကြာဆုံးခဲ့ပါတယ်နောက်တရက်မှာမိသားစုဝင်တွေကိုပြန်လှုပ်ပေးခဲ့ပေမဲ့ရဲတပ်ဖွဲ့ဝင်တွေကိုအခုချိန်ထိဖမ်းဆီးထားဆဲဖြစ်ပြီးသူတို့ရဲ့အခြေအနေအတိအကျကိုလည်းမသိရသေးပါဘူး။ရခိုင်လက်နက်ကန်အေဘက်ကနေ2019ခုနှစ်ဇန်နဝါရီလ၄ရက်နေ့မှာဗူဒိတောင်မြို့နယ်မှာရှိတဲ့ကတိလငမင်းပေါ်ဂုတ်ပြီးနဲ့ကြောက်တောင်ရဲကင်းစခန်း၄ခုကို၎င်းမလ၉ရက်နေ့မှာဘုံလူကျွန်းမြို့နယ်မှာရှိတဲ့ယူရီယုတ်ရဲကင်းစခန်းကို၎င်းအေပြီလ၁၀ရက်နေ့မှာမြောက်ဦးမြို့မှာရှိတဲ့ရဲတပ်ရင်းဌာနချုပ်အား၎င်းစူရန်လ၁၆ရက်နေ့မှာဗူဒိတောင်မြို့နယ်ကညောင်ချောင်းနယ်မြေရဲကင်းစခန်းကို၎င်းဝင်ရောက်တိုက်ခိုက်ခဲ့ရမှာရဲတပ်ဖွဲ့ဝင်25ဦးကြာဆုံးပြီး16ဦးတန်ရာရရှိခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်တချို့နဲ့မိသားစုဝင်တချို့ဖမ်းဆီးခံခဲ့ရတယ်လို့တပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းမြန်မာစစ်သားနဲ့အေအေဖွဲ့တို့ကြားတနစ်ကြော်ကြားစစ်ရေးတင်းမာမှုဖြစ်စဉ်တွင်အရသား2သိန်းနီးပါးစစ်ဘေးသိမ်းရှောင်နေရပြီးတော့တိုက်ပွဲစဉ်တွင်အရသားတွေတိတ်ဆုံးတန်ရာရရှိမှုတွေကလည်းများပြားလာနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်